ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကဘိန်းခင်းဖြစ်စီဖို့တွားရောက်တဲ့လူမှုခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့ဝင်တွေတနက်ဘုံးတွေနဲ့တိုက်ခိုက်ခံရတာကြောင့်လူအတော်များများထိခိုက်ဒဏ်ရာရပြီးလူအယောက်20ကျော်ကတော့မြင့်ကျင်းနားဆေးရုံကိုရောက်လာပြီးဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာမနေ့9နာရီမှတကြိမ်နေ့ကင်းတနာရီမှတကြိမ်ဖြစ်ပွားခဲ့တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ပြည်သူ့လွတ်တော်မှာကချင်ပြည်နယ်မှာမူရစ်စေဝါတိုက်ဖျက်ရေးအတွက်ဆွေးနွေးနေချိန်မှာပဲကံပိုက်တီးနယ်ကဘိန်းကင်းတွေကိုဖျက်ဆီးဖို့တွားရောက်တဲ့ပက်ကြဆန်ခေါ်လူမှုအခြေပြုမူရစ်တိုက်ဖျက်ရေးအဖွဲ့ဝင်တွေဟာတနက်တွေဘုံတွေနဲ့တိုက်ခိုက်ခံရတာဖြစ်ပါတယ်ဒီကနေ့တိုက်ခိုက်ခံရတဲ့မူရစ်တိုက်ဖျက်ရေးအဖွဲ့ဝင်တွေဟာဗိုလ်တပ်နေကလုံခြုံရေးအဖွဲ့တွေနဲ့အတူဘိန်းကင်းတွေစီကိုပထမဆုံးတွားရောက်တဲ့အဖွဲ့နှစ်ဖွဲ့ဖြစ်ပါတယ်ဒီအဖွဲ့နှစ်ဖွဲ့ဟာမနေ့9နာရီလောက်မှာစတင်တိုက်ခိုက်ခံရတာဖြစ်ပြီးသူတို့ကိုကူညီဖို့တွားရောက်တဲ့ကားငါးစီးဟာလည်းနေ့ကင်း10နာရီလောက်မှာထပ်မံတိုက်ခိုက်ခံရတယ်လို့ဒဏ်ရာရသူတွေကိုတယ်ဆောင်းလာတဲ့မူရစ်တိုက်ဖြတ်ရေးကော်မတီဝင်ဦးဒိုင်းဆောင်ကပြောပါတယ်
။တောင်မဲ့ထွန်းကအဖွဲ့အရင်စဖြစ်ပါတယ်ခင်ဗျာသူတို့ကိုတနက်နေ့ပြစ်နောက်ပြီးတော့လူရီဝိုင်းရဲ့အဲ့လိုရုံရင်းဆောင်ခတ်ဖြစ်ပြီးတော့အဲနောက်မှာကျတော့အထက်ကအဖွဲ့နဲ့ပြန်ဖြစ်တယ်အဲ့တော့အဖွဲ့ပြန်ဖြစ်တော့သူတို့ကိုလာဝိုင်းထားတယ်အခုရဲတွေလည်းထွက်ပြေးသွားတယ်ဆိုပြီးတော့ကျွန်တော်တို့နောက်ကိုပြန်ပို့ဆက်တော့အဲ့ဒီဘိန်းချအဖွဲ့ကငါးစီးပြန်ဆက်ပါလေခင်ဗျာတမိုင်ပြင်းနဲ့ဒီနီတနာရဲ့လမ်းမကြီးပါအဲ့ဒီအပေါ်မှာကိုတိုက်ခိုက်ဆိုင်ရတာပါခင်ဗျာတနတ်နဲ့ပြစ်တာမိုင်းနဲ့ပြစ်တာအေးကိုနာကနဲ့ဇာဖြစ်ပါလေခင်ဗျာအခုကျွန်တော်တင်လာတဲ့လူနာကတော့တနိုင်လမ်းမှာဖြစ်ပါလေခင်ဗျာ
လောလောဆယ်လူပနေရောက်ထိခိုက်တယ်ဆိုတာကိုမသိရသေးပေမဲ့ကားသုံးစီးနဲ့မြကြီးသားမျိုးကိုပို့ဆောင်နေကြောင်းပြောပါတယ
်။ဘယ်နည်းအောင်လဲတော့တေချာမသိဘူးသေးဘူးခင်ဗျာ။ဟိုဘက်မှာအချက်မှလည်းအများကြီးတန်ရာရပါတော့ခင်ဗျာ။မိုင်းထောင်တာမြောက်ပါတော့ခင်ဗျာ။တနတ်နဲ့ပြစ်တာမိုင်းနဲ့ပြစ်တာအခုကျွန်တော်ကြာတဲ့လူနာတော့တန်ရာရလာအတူရောက်ပါခင်ဗျာ။မိုင်းလေထိတာတစ်ယောက်မှာ3-5ချက်ထိတယ်ခင်ဗျာ။တယောက်တည်းတည်းဆိုးပါတယ်ခင်ဗျာ။တွေးရန်ဆိုတော့ကျွန်တော်တို့ရှေ့မှာကြတော့ဒဏ်ရာရတဲ့လူဟိုတင်တဲ့ကားကတော့နှစည်းသွားပါပြီခင်ဗျာအခုခုလိုလိုကျလူနာရှင်ကကျွန်တော်နဲ့ဆို3စီးအခုနောက်မှလည်းတန်သေးတယ်
အချမ်းမူရတိုက်ဖြတ်ရေးကော်မတီဝင်တဦးကတော့သူတို့အဖွဲ့ဝင်တွေရဲ့စားနပ်ရိက္ခာတွေအရက်လိတ်တွေရွက်ထည်တဲတွေကိုမိရှို့လိုက်ကြတယ်လို့ကားနှစ်စီးလည်းဖျက်ဆီးခံရကြောင်းပြောပါတယ်
ကျွန်တော်တို့ပစ္စည်းတွေစားကုန်တောက်ကုန်တွေစားစီပြီးရောနောက်ပြီးတော့ဒီပစ္စည်းတွေရောအပူအရာလေးတွေပါအားလုံးပြည့်စုံပေးလိုက်တယ်သူတို့ကရှင်းချင်အလုံးဝုဒ်မောအဲ့ဒီဝုဒ်မောလာမကြီးပေါ်မှာအဖွဲ့တစ်ဖွဲ့ကလာပြီးမှတနတ်တင်နဲ့ဒုတင်နဲ့ဟိုဟိုမိုင်းတင်နဲ့လာပြီးမှခုခါတော့အဲကျွန်တော်အဲ့မှာကားနစီမျိုးစုခံရတယ်အဲ့ဒီဝုဒ်မောရဲ့တောင်ကုန်းပေါ်မှာဆိုဟိုဦးစကုန်တင်ရင်းတို့ရဲ့စစ်တပ်ရှိတယ်ဒီနော်တောင်ကုန်းပေါ်ကနေတကမ်းနဲ့ပြစ်လို့သူတို့အဖွဲ့ကြီးဟိုဟာတာညာရပြီးမှခုဆေးကိုရောက်နေတယ
်ကချင်ငင်းချင်းအကျိုးဆောင်အဖွဲ့ကဥလမိုင်ဂွန်ဂျာကတော့မြကျင်းသားဆေးရုံကိုရောက်လာတဲ့လူနာ20ကျော်ရှိတယ်လို့ပြောပါတယ
်အဲကျွန်တော်ဆိုတော့78လောက်လည်းရောက်ရတာကြည့်ပါနောက်တော့9လောက်တန်နေကြတယ်အားလုံးနဲ့10လောက်ရှိနေတယ်ကြာဟုတ်ကဲ့အဲ့ဒါရတဲ့တက်တိစားလေးတစ်ပြေးမိုင်းစာရဲ့ပြည်နာဖြစ်တဲ့တန်တန်လာတဲ့
အခုအခါမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအခင်းဖြစ်ပေါ်တဲ့နေရာကိုရှင်းလင်းဖို့ညွှန်ကြားထားတယ်လို့သိရကြောင်းလဲဦးလမိုင်ကွန်ဂျာကဆက်ပြောပါတယ
်။အော်တက်တာလည်းပဲကျွန်တော်လည်းဟိုမြောက်ပိုင်းတိုင်းစစ်ဌာနကိုတောင်းကြတယ်သူတို့လည်းလည်းအခုအဲ့မှာရှိတဲ့ဂျူဟာပေါ့လေဂျူဟာမို့တောင်းပေးမှအဲ့နေရာကိုအခင်းဖြစ်တဲ့နေရာကိုအမြန်ဆုံးတွားတွားလုပ်တင်းယူပြဖို့အတွက်ညွှန်ကြားထားပြီးပြီတော့သိရတယ်ဗျာ။
ဝိုင်းမော်မြို့နယ်အုတ်ချိုရင်မှုနယ်ဒီနယ်ရဲတပ်ဖွဲ့မှူးထံကိုဒီအခင်းဖြစ်ပွားရတဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်တစုံတရာဖြေကြားတာမရှိပါဘူး။ကံပိုက်တီးနယ်မှာဘင်းကင်းဧက9000လောက်ရှိမယ်လို့ကချင်လူမှုအခြေပြုဘင်းတိုက်ဖြတ်ရေးအဖွဲ့ကခန့်မှန်းထားပြီးဒီဘင်းကင်းတွေဟာတစ်ဖက်နိုင်ငံကလုပ်ငန်းရှင်တွေလာရောက်စိုက်ပျိုးတာဖြစ်ကြောင်းလည်းပြောဆိုတာတွေရှိပါတယ်။ကချင်လူမှုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့တွေတွားရောက်တဲ့ကပိုက်တီဒေတာဟာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစခုံတင်းခေါင်းဆောင်တဲ့ NDAK ခေါ်အပြည့်ရကချင်ဒီမိုကရေစီတပ်ဖွဲ့ကနေအသွင်ပြောင်းထားတဲ့နေကြားဆောင်တက်တဲ့ပြည်သူ့စစ်အဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဖြစ်ပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်